နှကျော်မြို့နယ်ကျောက်ဆိတ်ကျေးရွာကနေစစ်တပ်ကဖမ်းဆီးထိန်းသိမ်းခဲ့တဲ့အမျိုးသား၅ဦးကိုစစ်ရဲရင်နဲ့စစ်တွေကိုတွားပို့တဲ့အချိန်တွင်ဥပဒေနဲ့မလျော်ညီတဲ့နီးနဲ့စစ်ဆေးမင်းများခဲ့တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုစစ်စည်းကမ်းအရအရေးယူဖို့စုံစမ်းစစ်ဆေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံအင်တာနက်ဆာမျက်နှာမှာတင်ထားတဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ထုတ်ပြန်ချက်မှာဖော်ပြထားချက်အရအေအစမ်းဖက်တောင်းကျန်းသူတွေနဲ့ပတ်သက်ဆင်ရဲလို့ယူဆသူအမျိုးသား၅ဦးကိုထိမ့်သိမ်းပြီးစူအပ်တဲ့စစ်ဆေးမှုတွေပြုလုပ်နေတယ်ဆိုတာဧပြီလ23ရက်ကသတင်းထုတ်ပြန်ထားပါသေးတယ်။အဲ့ဒီအမျိုးသား၅ဦးကိုချက်ပြီးတော့စစ်ဆေးဖို့နဲ့တရားဥပဒေအရတရားစွဲဆိုနိုင်ဖို့ဆိုပြီးစစ်တွေကိုပို့တဲ့အချိန်စစ်ရေးရင်ပေါ်မှာအဆောင်အဖြစ်လိုက်သွားတဲ့စစ်သားတချို့ကရှိတ်နဲ့မင်းများနေတာကိုရပ်ယူထားတဲ့ဗီဒီယိုတခုပြီးခဲ့တဲ့ရက်ပိုင်းကအွန်လိုင်းပေါ်မှာပြန်လည်ခဲ့ပြီးတဲ့နောက်အဲ့ဒီလိုရှိတ်နဲ့မင်းများသူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်ဆိုတော့အခုထုတ်ပြန်ချက်ထွက်လာတာပါအွန်လိုင်းပေါ်မှာပြန်လည်ထွက်လာတဲ့ဗီဒီယိုတခုပါဖြစ်ရတခုကိုဆန်းစစ်ပြီးတဲ့နောက်တနည်းအားဖြင့်ဒီဖြစ်ရမကန်တဲ့ဆိုတာကိုလက်ခံပြီးကျူးလွန်သူတွေကိုအရေးယူနိုင်ဖို့စုံစမ်းစစ်ဆေးနေတယ်ဆိုတော့တပ်မတော်ရဲ့အခုလိုထုတ်ပြန်ချက်မျိုးဟာရှက်ရှာပါပါဖြစ်ပါတယ်ရှိခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဲဝါမြို့နယ်ပပွင့်ချင်းမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့အကြားတက်ခိုက်မှုတွေအတွင်းတပ်မတော်ကရောအေအေကပါအရတားတွေကိုဖမ်းဆီးတာတွေမကြာခဏရှိခဲ့ပါတယ်။တပ်မတော်ကဖမ်းတဲ့အခါအေအေနဲ့ဆက်နွယ်တဲ့တန်တရားနဲ့ဖမ်းလာလို့ပြောသလိုအေအေကဖမ်းတဲ့အခါမှာလည်းတက်ကိုတင်ပြလို့တက်နဲ့ပူပေါင်းဆောင်ရွက်လို့စာရပြင်ပြောဆိုလို့ရှိပါတယ်။အဲ့ဒီလိုဖမ်းဆီးခံရခြင်းအတွင်းတေဆုံးသွားတဲ့ရတရရှိသလိုဖမ်းဆီးခံရခြင်းအတွင်းညှဉ်းပန်းနှိပ်စက်ခံရတဲ့အကြောင်းပြန်လွတ်ပေးပြီးတဲ့နောက်မှာမှတေဆုံးသွားသူတွေလည်းရှိခဲ့ပါတယ်